မြန်မာနိုင်ငံကရခိုင်ရေးပြဿနာကိုနိုင်ငံတကာကအပြုတ်သဘောနဲ့ချဉ်ကပ်ဖို့နဲ့ဒီလိုမှမဟုတ်ရင်ဘေးထွက်ဆိုးကျိုးတွေဖြစ်ပြီးပြဿနာဖြေရှင်းနေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်ကဒီကနေ့ကျင်းပတဲ့လူ့အခွင့်အရေးကောင်စီမှာသတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံတချို့ကတော့ရခိုင်ရေးဟာလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်ပြီးဒီအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့နိုင်ငံတကာကိုတိုက်တွန်းနေတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီကသတင်းကိုတော့ကိုသားညိုဦးကစူးစီးတင်ပြမှာပါရှင်။
ဆွေဇလာနိုင်ငံဂျနီဗာမြို့မှာစတင်ကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကိုပြည်သူ့ဝင်ကြီးဦးကျော်တင်ဦးဆောင်တက်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာဒီနိုင်ငံတကာကအာရုံထားနေတဲ့ရခိုင်အရေးကိစ္စကိုအဓိကရှင်းလင်းပြောဆိုခဲ့တာပ
ါ The Rakhine issue is not a religious one
ဒီမှာငါရခိုင်အရေးကိစ္စဟာဘာသာအယူဝါဒချာပြဿနာမဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုကြုံနေရတဲ့အခြေတည်းတွေဟာရွှေပြောင်းဝင်ရောက်မှုအရင်းမြစ်ရှင်ပြန်ရယူလိုမှုစီးရဲမွေးတည်မှုတရားဥပဒေစိုးမိုးဆိုင်ရာကိစ္စတွေပါဝင်တဲ့နိုင်ငံရေးနဲ့စီးပွားရေးအရစိန်ခေါ်အကဲစမ်းချက်တွေဖြစ်ပါတယ်။မကြသေးရင်ကမှပဲဒီလိုလူမှုအတိုင်းအဝန်းကြားပြစ်ပကာအမျိုးသားလုံခြုံရေးနဲ့အကြမ်းဖက်ဝါဒဆွဲအခြေအနေတွေအထိထိခိုက်တက်ရောက်မှုတွေလည်းဖြစ်လာပါတယ်
။သူအစ်တက်ပြီးတဲ့နောက်ပိုင်းအတိုက်ခံလုံမှုတွေကြားကပဲကော်ဖီအန်နန်ကော်မရှင်ဖွဲ့စည်းတာလိုမျိုးရခိုင်ရေးကင်တွယ်ဖြည့်ရှင်းမှုတွေကိုရဲတင်းတင်းဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့2016နဲ့2018ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အခြေအနေတွေပြောင်းသွားရတယ်ဆိုပြီးတော့ဒီနောက်ပိုင်းဖြစ်လာတဲ့ပြဿနာတွေအပေါ်မှာအကြမ်းဖက်အာဆာလက်နက်ကိုင်ဖွဲ့နဲ့မမှန်သတင်းဝါဒဖြန့်ချီမှုတွေကိုပြစ်တင်သွားပါတယ်
။ Little is known or reported in the media about many people of Rakhine and other ethnic minorities.
ဒီဖွဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်လူမျိုးတွေနဲ့တခြားလူနည်းစုလူမျိုးတွေဟိန္ဒူဘာသာဝင်တွေလည်းသူတို့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရတယ်ဆိုတော့သတင်းမီဒီယာတွေရောသိတဲ့သူတွေရောအတော့ကိုနည်းပါတယ်။ဒီအစီအဖွဲ့ရဲ့သူတို့လုံဆောင်မှုတွေချင်းချောက်မှုတွေနဲ့မမှန်မကန်ပြောဆိုဖျားယောက်မှုတွေကြောင့်လည်းဒီလောက်ဆုလိုက်ပြုံးလိုက်ထွက်ပြေးတာတွေဖြစ်ခဲ့ရတာပ
ါအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုနှိမ်နင်းတဲ့နေရာမှာဘေးထွက်ဆိုးကျိုးတွေဖြစ်လေရှိတယ်ဆိုပေမဲ့အစိုးရအနေနဲ့တော့တပ်တွေအခိုင်အမာရှိလို့ရှိရင်ထိထိရောက်ရောက်ကိုရေးယူသွားမယ်လို့လည်းပြည်သူ့ဝန်ကြီးဦးကျော်တင်ကအခိုင်အမာပြောဆိုခဲ့ပါတယ
် In the fight against terrorists who use civilian recruits
ဒီတော့ဝေတုံးချနေတဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်နှိမ်နင်းတဲ့နေရာမှာအကြမ်းဖက်တိုက်ခိုက်မှုတွေဘေးထွက်ဆိုးကျိုးတွေအယက်သားထိခိုက်မှုတွေဖြစ်လေရှိပါတယ်။ဒါမှမဟုတ်လူခွေချိုးပေါမှုဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့တပ်တွေထောက်ထားတဲ့ရှင်တော့တာဝန်ရှိသူတွေကိုဥပဒေအရအရေးယူရပါလိမ့်မယ်
။ဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုက်အဝန်းတွေပြန်လည်ထူထောင်ရေးကိစ္စအစိုးရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့ကိုပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလိုက်ပြီလို့လည်းလူခွေကောင်စီရဲ့ဒီမေကွန်းထဲမှာထည့်သွင်းကြေညာသွားပါတယ်။ဒါပေမဲ့လို့ရခိုင်ရေးနိုင်ငံတကာရဲ့ချဉ်းကပ်မှုတွေမှာအပြုတ်သဘောမဆိုင်ရင်တော့ဒါဟာဘေးထွက်ထိခိုက်မှုတွေရှိလာလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်
။ Our main focus now should be addressing the humanitarian situation.
ဒီကဆောင်းနေရတာကတော့လူမှုဘဝရည်တည်မှုဆိုင်ရာအချက်အလက်ကိုကန့်ကွက်ဖြေရှင်းဖို့ဒုက္ခသည်တွေပြန်လာဖို့နေရာချထားပေးဖို့ဒေသဖွံ့ဖြိုးရေးဆောင်ရွက်ဖို့လူမှုအတိုင်းဝန်းတွေညီညွတ်စွာတူရှင်တွဲနေထိုင်ပြီးပြန်လည်တည်မြတ်ဖို့ကိစ္စတွေပဲဖြစ်ပါတယ်။ဒီလိုအရေးကြီးတဲ့အချိန်ကမှတော့နိုင်ငံတကာအသံဝင်ရဲ့အပိတ်ကူညီမှုအပြုသဘောချင်းကပ်မှုတွေကအရေးကြီးပါတယ်။အပြုသဘောမဆန်တဲ့ဆောင်ရွက်မှုတွေဟာဘေးထွက်ဆိုးကျိုးတွေရှိပါတယ်။လူမှုအသံဝင်တွေမှာမညီမျှမှုတွေပိုဖြစ်စေပြီးပြန်လည်တည်မြဲရေးမှာရရှိထားဆောင်ရွက်ချက်တွေကိုလည်းထိခိုက်စေနိုင်ပါတယ်
။အခုဒီကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်လူခွင့်ကောင်စီမှာရခိုင်ရေးနဲ့ရွန်ဂျာဒုက္ခသည်ကိစ္စဟာထိတ်တန့်အကြောင်းအရာတစ်ခုဖြစ်လာနိုင်ပါတယ်။အထူးသဖြင့်တော့ဒီဥရောပသမဂ္ဂဘက်မှာရခိုင်ရေးမှာတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုအေးအေးတန်ခတ်မှုတွေလှုပ်ဖို့အတွက်လှုံ့ဆော်နေတယ်လို့ပဲလူခွင့်ကောင်စီမှာလည်းမြန်မာအရေးကိုနိုင်ငံတကာကပူးပေါင်းကင်တွယ်ဖို့တောင်းအပ်မှုတွေရှိနေပါတယ်။ဗြိတိန်နဲ့ကနေဒါနိုင်ငံကလည်းရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ဒီကိစ္စတွေဟာအသက်နှစ်ကလင်းစင်လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ဒီနေ့အစည်းအဝေးမှာသတ်မှတ်သုံးထုတ်ခဲ့ကြပါတယ်
။ The UK is clear.that the despicable atrocities carried out
against the Rohingya community. Rohingya လူမှုအတိုက်အဝန်းပေါ်အခုလိုရဲရဲဆက်ဆက်ပြုမူတာတွေဟာလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပါမြန်မာနိုင်ငံတွင်တရားစီရင်ရေးဟာပွင့်လင်းမှုမရှိဘဲယုံကြည်မှုနှဲပါတာကြောင့်ဒီလုပ်ရပေါ်တာဝန်ရှိသူတွေကိုဘယ်လိုအရေးယူနိုင်မလဲဆိုတာဗြိတိန်နိုင်ငံအနေနဲ့နိုင်ငံတကာမိဖက်တွေနဲ့အတူနှီးလန်းရှာဖွေသွားမှာပါ
ပြည်တော်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်မှာဖြစ်ခဲ့တာတွေဟာအသနစ်ကလင်စင်းဆိုတဲ့အတုံးနှုံးကိုရောဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဆိုတဲ့အတုံးနှုံးကိုပါလက်မခံပါဘူးလက်ရှိအစိုးရအသစ်ခေါင်းဆောင်တွေဟာဒီမိုကရေစီနဲ့လွတ်မြောက်ရေးအတွက်နှစ်ပေါင်းများစွာယက်တီလှုပ်ရှားခဲ့သူတွေဖြစ်တာမို့လို့ဒီလိုမျိုးရာဇဝတ်မှုမျိုးတွေကိုလက်ခံမှာမဟုတ်ဘဲနဲ့ဒီလိုဖြစ်ရမျိုးမဖြစ်အောင်လဲကာကွယ်သွားကြမဲ့သူတွေဖြစ်တယ်ဆိုပြီးတော့ခုခံပြောဆိုခဲ့ပါတယ်ခင်ဗျာ